မဲဆောက်မြို့ထုံထောင်းရပ်ကွက်ကရံမကင်းဆက်ရုံဟာလုံသားဥယျာဉ်ထောင်ကနန်းရှိပြီးအလုံသမားတွေအတွက်ဥပဒေပါလုံအားကတွေမပေးတာတွေအလုံတွေရှော့ချဖြစ်တာတွေတခြားဆက်ရုံကိုပြောင်းရွှေ့ကုန်တာတွေကြောင့်လုံတဲ့ရင်လုံသား200လောက်ပဲကျန်တော့တာပါ။အခုအခါမှာတော့ဆက်ရုံလုံသားတွေအတွက်အလုံပေးစရာမရှိတော့လို့အလုံသမားဥပဒေအရလုံအားကရဲ့85ရာခိုင်နှုန်းကိုပေးနေတာကတော့2လခန့်ရှိပါပြီ။အခုအခါမှာတော့အလုံယုံပိတ်လိုက်ပြီလို့ရုတ်တရက်ကြေညာပြီးမတန်တဆနင်းနာကြီးပဲပေးတယ်လို့ဆိုပါတယ်။ဒီအချိန် COVID-19 အရေးပေါ်ကာလမှာအလုံပိတ်ယုံတာမကသူတို့နေထိုင်နေတဲ့ဆက်ရုံတွင်းကနေရာကနေမောင်းထုတ်မှောက်ကိုစိုးရိမ်နေကြောင်းရံမကင်းဆက်ရုံကအလုံသမားခေါင်းဆောင်ကိုကျော်စရာကပြောပါတယ်
။ကျွန်တော်တို့ဆက်ရုံပိတ်လိုက်ပြီးဒီ85ရာခိုင်နှုန်းလည်းမပေးတော့ဘူး။85ရာခိုင်နှုန်းမပေးတော့ဘဲနဲ့ဆက်ရုံကိုတရားဝင်ပိတ်လိုက်ပြီးရိုးကြီး5သိန်းပေးတယ်။ဆက်ရုံပိတ်လိုက်ပြီးတဲ့နောက်150တွေပါလည်းမပေးတော့ဘူးတဲ့။ဒီယူတာပေါ့မန်နေဂျာကလည်းအခုကျွန်တော်တို့ပြောတာကကြိုးစားပေးတယ်ပေါ့ဒါပေမဲ့အဆင်မပြေတော့ကျွန်တော်အလုပ်သမားတွေကလည်းတိုင်ကျင်တာတိုင်လုပ်ချင်တာလုပ်တော့ပေါ့နော်။လိုအပ်တဲ့ဟာတွေရှိရင်တော့သူ့ပြောပေါ့သူ့ကူညီပေးမယ်ဆိုပြီးတော့မန်နေဂျာအဲ့လိုပြောတယ်။ကျွန်တော်တို့သွားပြီးချင်းကျွန်တော်တို့ကိုသူကတလားကျွတင်ပြီးတော့အကြောင်းကြားခြင်းလည်းမရှိဘူးပိတ်တာ哦။အခုမှသူကစပြီးတော့ပိတ်တယ်လို့သူပြောတဲ့အတွက်ကျွန်တော်တို့ကဒီနေရာရှိပြောင်းနိုင်ရပါတယ်အတွက်ကျွန်တော်တို့ကတလားလောက်တော့ကျွန်တော်တို့ဟိုတောင်းပါပေါ့နော်ဒီဖို့ထိုင်ဖို့အတွက
်ဒီဆက်ရုံဟာထိုင်းဥပဒေပါလိုအပ်ခါတွေမပေးတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကအလုပ်သမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကလာရောက်စစ်ဆေးမှုတွေကိုခံခဲ့ရပါတယ်။အခုချိန်မှာတော့အလုပ်သမားတွေအနေနဲ့အလုပ်သမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုတွားရောက်တိုင်ကြားနိုင်ဖို့ကရုံးနေပိတ်နေချိန်မှာအခက်အခဲရှိတယ်လို့လည်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့မတ်တူစာကပြောပြပါတယ်
။ဒီ COVID-19 ဖြစ်နေတဲ့ကာလမှာရုံးနေရလဲတိတ်တယ်ပြီးတော့အပြင်ရုံးဖွဲ့စည်းတွေကလည်းလက်မခံတဲ့အခါကျတော့သူတို့ကိုဆက်ရုံနဲ့မောင်းထုတ်လိုက်လို့ရှိရင်သူတို့နေစရာဆက်ခဲရှိမှလည်းစိုးရဲပေါ့နော
်။ဒီဆက်ရုံမှာနှစ်ရှည်အလုပ်လုပ်နေကြတဲ့အလုပ်သမားတွေလည်းအများအပြားရှိနေပါတယ်။နင့်နာကြီးပေးမယ်ဆိုရင်လုံးတဲ့လိုက်နင့်နာကြီးတွေပေးရမှာပါ။အခုပေးတဲ့နင့်နာကြီးဟာလူတအုပ်ကိုဘဏ်ဝင်1000ကျော်လောက်သာရမှာမို့အလုပ်သမားတွေကလက်မခံကြပါဘူး။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိဆက်ရုံမောင်း1000ကျော်ပိတ်ပစ်လိုက်ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့ဆက်ရုံတွေလည်းရှိနေပါတယ်။ဆက်ရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလုံအားကနစ်နာတာတွေနေရပြန်ရတာတွေလည်းရှိနေပါတယ်။အခုအခါမှာတော့ဆက်ရုံတော်များများမှာစီးပွားရေးလုပ်ငန်းအဆင်မပြေမှုတွေကြောင့်လုံသားငှားရမ်းမှုတွေရှော့ချတာတွေလုပ်လာတာပါ။ထိုင်းနိုင်ငံထဲမှာမြန်မာလူသား3000နဲ့မနဲ့အလုပ်လုပ်ကြနေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။